ရုရှားသမ္မတဗလာဒီမာပူတင်ဟာအော်တိုဘာလာတရုတ်ပြည်မှာကျင်းပမဲ့ Belt and Road လို့ခေါ်တဲ့ကမ္ဘာ့ကုန်သွယ်ရေးလမ်းစီမံကိန်းရဲ့ထိပ်သီးအစီအဝေးအတွေ့တရုတ်ပြည်ကိုလာရောက်ဖို့သမ္မတရှီချင်းပင်ရဲ့ပိတ်ခြားချက်ကိုလက်ခံကြောင်းပုတ်ထူးနဲ့မှာထုတ်ပြန်ပြောဆိုခဲ့ပါတယ်။သမ္မတပူတင်ကတရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ယီနဲ့မော်စကိုမှာတွေ့ဆုံပြီးပြောဆိုရမှာပုံမကြီးမားကျယ်ပြန့်တဲ့ဥရောပအာရှထိစပ်ရာယူရေးရှားဒေသတည်ဆောက်နိုင်ရေးအတွက်ရုရှားနဲ့တရုတ်တို့တူညီတဲ့စိတ်ကူးရှိတယ်လို့ပြောဆိုခဲ့ပါတယ်။ဒီဒေသထူထောင်ရေးမှာတရုတ်ကဥဆောင်တဲ့ Belt and Road ကမ္ဘာ့ဘက်စီမံကိန်းဟာအစိတ်အပိုင်းတစ်ခုပါဝင်မှာဖြစ်တယ်လို့လည်းသူကပြောပါတယ်။တရုတ်ရဲ့စီမံကိန်းကအခြေခံအဆောက်အုံဆိုင်ရာစီမံကိန်းတွေကနေတဆင့်ဖွံ့ဖြိုးဆဲဒေသတွေမှာဩဇာချဲ့ထွင်နေတဲ့ကြီးမားတဲ့အစီအစဉ်တစ်ခုဖြစ်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီဟာအမေရိကန်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan နဲ့မော်လ်တာနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်အကုန်ပိုင်းမှာတွေ့ဆုံခဲ့ပြီးနောက်ရုရှားနိုင်ငံကိုတနင်္လာနေ့မှာ၄ရက်ကြာခီးစဉ်အတွက်ရောက်ရှိနေတာဖြစ်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်သမ္မတပူတင်ဟာတရုတ်နဲ့ပုံမနီးနီးကပ်ကပ်ဆက်ဆံနေပြီးစွမ်းအင်ပုံမရောင်းချပေးနေတယ်လို့နှစ်နိုင်ငံပူးတွဲစည်းရေးလက်ချက်မှုတွေလည်းတိုးလှုပ်လာနေပါတယ်။